ဖင်လန်နိုင်ငံရဲ့မြို့တော်ဟဲလ်စင်ကီမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တွေ့ဆုံစဉ်မှာအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေပြုလုပ်ခဲ့ရမှာအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ရာဝင်ဆွတ်ဖက်မှုတွေနဲ့ပတ်သက်လို့သမ္မတပူတင်ကငြင်းဆိုခဲ့ပြီးသမ္မတထရမ့်ကလည်းထောက်ခံပြောဆိုခဲ့ပါတယ်။အဲဒါကြောင့်ဝါရင်လွတ်တော်အမတ်တွေကပြင်းပြထန်ထန်ဝေဖန်ခဲ့ကြပါတယ်။အကြောင်းစုံကိုဒေါ်လာလာတန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်သမ္မတထရမ့်နဲ့ရုရှားသမ္မတပူတင်တို့မနေ့ပိုင်းဆွေးနွေးခဲ့ကြရမှာပထမနှစ်ယောက်ချင်းတွေ့ဆုံခဲ့ပြီးနောက်ပိုင်းမှာတူးချက်ပြီးအမှုတန်းတွေပါဝင်တဲ့ဆွေးနွေးပွဲကိုကျင်းပခဲ့ပြီးတဲ့နောက်သူတို့နှစ်ဦးဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ပူတွဲသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။အခုမေဂွန်းတွေမှာခေါင်းဆောင်ကြီးနှစ်ဦးစုံတို့က2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆက်ဖက်မှုဆွဆွဲချက်တွေအကြောင်းကိုဆွေးနွေးခဲ့တယ်လို့ပြောကြည့်ကြပါတယ်။သမ္မတပူတင်ကဒီဆွဆွဲချက်ကိုအလေးအနက်ပဲစကားပြန်ကတဆင့်မြင်ဆိုခဲ့ပါတယ်
။ Once again, President Trump mentioned the issue of the so-called interference.
ရွေးကောက်ပွဲကရုရှားရဲ့ဂျားဝင်ဝင်ရောက်ဆက်ဖက်မှုကိစ္စကိုသမ္မတထရမ့်ကထပ်ပြီးတော့ပြောခဲ့ပါတယ်။ကျွန်တော်ဘက်ကလည်းတုံ့ပြန်ခဲ့ပါတယ်။ရုရှားနိုင်ငံအနေနဲ့ဘယ်တော့မှဝင်ရောက်ဆက်ဖက်ခြင်းမရှိခဲ့ဘူးဆိုတာကိုကျွန်တော်ထပ်ကတလဲလဲပြောခဲ့ပါတယ်။အမေရိကန်ရဲ့ရွေးကောက်ပွဲအပါအဝင်ပြည်တွင်းအမေရိကန်ကိစ္စတွေကိုရုရှားအနေနဲ့နောက်မှဝင်ရောက်ဆက်ဖက်ဖို့လည်းမရှိပါဘူး
။အမေရိကန်ထောက်လိုင်းရေးအေဂျင်စီတွေက2016သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ဖက်ခဲ့တယ်လို့ခြုံငုံတုံ့သက်ချက်ချခဲ့ပါတယ်။ဒါကြောင့်လေထရမ့်ကိုဘယ်သူကိုယုံမလဲ။ကိုအမေရိကန်ထောက်လိုင်းရေးဌာနတွေကိုလားဒါမှမဟုတ်ပူတင်ကိုလားလို့သတင်းတောက်တွေကမေးမြန်းရမှာသူကတိုက်ရိုက်ဖြေကြားခြင်းရှိပဲရှောင်ပြီးဖြေကြားခဲ့ပါလေ
I have President Putin he just said it's not Russia I will say this I don't see any reason why it would be
သမ္မတပူတင်ကရုရှားအနေနဲ့ဆက်ဖက်ခြင်းမရှိပါဘူးလို့အခုပဲပြောခဲ့ပြီးဖြစ်ပါတယ်ကျွန်တော်လည်းပြောလို့ရတာကကျွန်တော်အနေနဲ့ဆက်ဖက်မှုရှိတယ်ဆိုတဲ့အကြောင်းကိုရှာမတွေ့ခဲ့ပါဘူးကျွန်တော်တို့နိုင်ငံရဲ့ထောက်လိုင်းဝန်ထမ်းတွေအပေါ်ကျွန်တော်တိတ်ကိုယုံကြည်အားကိုးပါတယ်ဒါပေမဲ့ကျွန်တော်ပြောပြလို့ရတာကသမ္မတပူတင်ကနေ့ညင်းချက်ထုတ်ရမှာတိတ်ကိုခိုင်မာတဲ့အပြင်အချက်လက်တွေကလည်းအားကောင်းလာပါတယ
်အထူးချံပေးပုဂ္ဂိုလ်ရောဘတ်မူလာဦးဆောင်နဲ့14ရက်ကြာစစ်ဆေးခဲ့တဲ့ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆက်ဖက်မှုကိုထရမ့်ကထမှန်ပစ်တင်ရှုတ်ချလိုက်ပြီးဒါဟာနိုင်ငံတွေ့ဂုံတိခါကြဆင်းစေတယ်လို့ပြောခဲ့ပါတယ်ခုလိုသမ္မတထရမ့်ကအမေရိကန်ထောက်လိုင်းရေးအေဂျင်စီတွေကိုပစ်တင်ရှုတ်ချပြီးသမ္မတပူတင်ရဲ့ညင်းဆိုချက်ကိုတော့ထောက်ခံပြောဆိုခဲ့တဲ့အတွက်ကြောင့်ဝိုင်းရင် Republican အထက်လွှတ်တော်မှ John McCain ဟဲလ်စင်ကီသတင်းစာရှင်းလင်းပွဲဟာတမိုင်းမှာ American သမ္မတတဦးအနေနဲ့တိုက်ခါအကြဆုံးလုပ်ရဖြစ်တယ်လို့ပြောခဲ့တယ်လို့အထက်လွှတ်တော် Republican အမအများစုခေါင်းဆောင် Paul Ryan ကလည်းရွေးကောက်ပွဲမှာ Russia ဆွတ်ဖက်ခဲ့တယ်ဆိုတာကတော့တန်တရားရှိစရာမလိုတဲ့အကြောင်းနဲ့ဒါဟာ American နဲ့ကမ္ဘာထွန်းမှာ Democracy ကိုထိခိုက်စေအောင် Russia ရဲ့ကြိုးပမ်းမှုပဲဖြစ်တယ်လို့ပြောခဲ့ပါတယ်ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌလေးဖြစ်တဲ့ Republican အထက်လွှတ်တော်မှ Bob Corker ကတော့ Trump ရဲ့ပြောဆိုမှုတွေကြောင့်စိတ်ပြည့်မိတယ်လို့ခုလူပြောပါတယ
် I too want us to have good relations with Russia I think everybody would like to see that happen
Russia နဲ့ဆက်ဆံရေးကောင်းမွန်ဖို့လူလာပါတယ်ဒါကိုလူတိုင်းကပဲမြင်စေချင်ကြပါတယ်ဒါပေမဲ့အထူးသဖြင့်သတင်းစာရှင်းလင်းပွဲပြီးသမ္မတ Trump ပြောခဲ့တဲ့စကားတွေကြောင့်စိတ်ပြည့်မိပါတယ် Putin နဲ့ဆက်ဆံဘူးသူတိုင်းတိထားကြတာကတော့သူကိုအင်အားပြနိုင်ဖို့ဖြစ်ပါတယ်။ဒါပေမဲ့သမရရဲ့ပြောဆိုချက်ဟာအမေရိကန်နိုင်ငံကိုလွယ်လွယ်နဲ့အနိုင်ကျင့်ခံရမယ့်နိုင်ငံဖြစ်ရောက်စေခဲ့ပါတယ်။ဒါကြောင့်လေတိတ်ကိုစိတ်ပြရပါတယ်။အထူးသဖြင့်သမရတွေလုက္ကင်ပေးနေတဲ့နိုင်ငံရဲ့ထောက်လိုင်းရေးဌာနတွေကိုသမရကကာကွယ်ပေးရမယ့်စာဝေဖန်ခဲ့တာဟာတိတ်ကိုစိတ်ပျက်စရာကောင်းပါတယ်။သူကပူတင်ပြောတာတွေကိုတော့ထောက်ခံခဲ့တဲ့အတွက်ကြောင့်တိတ်ကိုစိတ်ပြည့်မိပါတယ်လို့ Bob Corker ကပြောသွားတာဖြစ်ပါတယ်။2016သမ္မတရွေးကောက်ပွဲတွေအတွင်းဒီမိုကရက်ပါတီရဲ့ကွန်ပျူတာတွေကိုဝင်ရောက်ထုတ်ဖောက်မှုနဲ့ပြီးခဲ့တဲ့သတင်းပတ်ကဆွဲချက်တင်ခံခဲ့ရတဲ့ရုရှားစစ်ထောက်လိုင်းရဲ့အရာရှိ12ဦးတို့စစ်ဆေးရမှာအမေရိကန်ပြည်ထောင်စုကိုကူညီဖို့ရုရှားအစိုးရအရာရှိတွေကိုဆေးလွတ်မယ်လို့ပူတင်ကကန့်လန့်ခဲ့တဲ့အကြောင်းထရမ့်ကပြောပါတယ်။ဒါဟာတိတ်ကိုကောင်းတဲ့ကန့်လန့်ချက်လို့လည်းသူကဆိုခဲ့ပါတယ်ရှင်။